မင်္ဂလာရှိသောနေ့လေးဖြစ်ပါစေ။မျောလင်းစရာလူငယ်ကဘာအစီအစဉ်မှပြန်လည်ကြိုဆိုလိုက်ပါရစေ။ဒီကနေ့ဖော်ပြမယ့်အကြောင်းအရာလေးကတော့သစ္စာတော်ရာဆရာတော်ဆိုင်မျိုးမြင့်ရေးသားထားတဲ့ဝိညာဉ်မိုးနှုတ်ကပတ်တော်မိုးကိုအချိန်မှန်စွာသွန်ပေးနေသောဘုရားဆိုတဲ့အကြောင်းအရာလေးကိုတင်ဆက်သွားမှာဖြစ်ပါရစေ။ဝတန်ကာလမိုးလေးဖြန့်ရင်ရွှဲရွှဲလေးဆိုတဲ့တဲအိမ်ရွှေနန်းထက်တာတဲ့ဆိုတဲ့သချင်းလေးကိုပန်ကာဖွင့်ပြီးတူတူလေးစုနေမိတယ်။လက်တွေမှာဝတန်ကာလရောက်နေပြီဖြစ်ပေမဲ့မိုးမဖြန်းသေးတော့ဘယ်နေရာမှရွှဲရွှဲမစူသေးပါဘူး။မုတ်တုံလေးနဲ့အတူပါလာတက်တဲ့မိုးရိပ်မိုးငွေတွေကလည်းဒီနှစ်ဝတန်မှာအရေးရောင်လေးတောင်မမြင်ရသေးပါဘူး။မုတ်တုံလေးဖောက်ပြန်ပြီလား။နွေဦးတို့ရဲ့အပူချိန်တွေကအခုထက်ထိတက်ပြန်ဆုပ်ဖို့အစီအစဉ်ရှိပုံမရဘူးပူကောင်းတိုင်းပူနေလို့မြင်မြင်သမျှသက်ရှိသက်မဲ့တွေလည်းမဲမဲတဲတဲထက်ချောက်ကကတ်ဖြစ်နေပြန်ပြီမုတ်တုံလေးအာရော်တာလားမုတ်တုံလေးနွေကိုရှင်တိုက်ဖို့ကြောက်နေတာလားလို့တော့တွေးမိပါရဲ့တခါတရံမုံတိုင်းကြောင့်ဖြစ်ပေါ်လာတဲ့မိုးတွေကလည်းရေသိမ့်မပါပြန်တဝုံဝုံနဲ့လေရောမိုးရောရွာချလိုက်ပြီးနောက်ဆုံးတော့လေမုတ်တုံလေးခမစစ်ရှုံးသူတယောက်လိုသူရိနေမင်းရှိမှဒူးထောက်အညံ့ခံလိုက်ရပါတယ်ဒီနောက်တော့ကောင်းကင်တစ်ခုလုံးကတိမ်တွေပြန်ကင်းစင်သွားပြီးအပြာရောင်နောက်ခံကောင်းကင်သားကိုထင်းနေအောင်ပြန်ပေါ်လာတယ်ဒီတော့လေလူတွေမိုးကိုမျှော်ကြရပြန်နေတစ်ပင်ကြီးတစ်ပင်ငယ်လေးတွေလည်းမိုးကိုမျှော်နေကြတယ်တနေ့ကဈေးထဲသွားရင်ဒေတာအခေါ်လမ်းရိုင်းသည်တမင်မျက်လုံးသည်ရောင်းသူတဦးနဲ့စကားပြောပြတော့ဆရာကြီးဒီနှစ်တော့အသီးတွေအလုံးသေးတယ်။နဲလဲနဲတယ်။အခါတိုင်းဆိုရင်ဒီရာသီမျိုးဆိုရင်လမ်းရိုင်းတွေပေါ်မှပေါ်အခုတော့မိုးမရွာလို့ရေလောင်းရေဖြန်းပေးလုံနေတာတော့အသီးတွေကနဲပြီးအလုံးတွေကမျောလင့်ထားသလောက်မသီးတော့ရှုံးနာပါပဲတဲ့။ရေလောင်းပေးနေပေမဲ့ရေဖြန်းပေးပေမဲ့မိုးရင်နဲ့မတူဘူးဆိုတဲ့အထိပ္ပယ်လားမိုးရင်နဲ့ရေတွင်းရေခန့်ထဲမှာပါဝင်တဲ့ဓာတ်သဘောမတူတာလားပါဝင်တဲ့ဓာတ်သဘောချင်းတူပေမဲ့သဘာဝကွာတာလားကျွန်တော်မသိပါတနေ့ကရုပ်ရှင်မင်းသားကြီးချက်နော်ရစ်ကိုအင်တာဗျူးလုပ်ထားတဲ့အကြောင်းလေးမိတ်ဆွေတယောက်ကပြောပြတယ်မင်းသားကြီးချက်နော်ရစ်အကြိုက်ဆုံးအနှံ့ကဘာလဲလို့မေးတဲ့အခါမင်းသားကြီးကဘာပြောလဲဆိုတော့နွေရာသီတလျှောက်လုံးနေပူလာပြီးမိုးရာသီအစမှာပထမဆုံးမိုးရွာလိုက်တဲ့မြေကြီးကထွက်လာတဲ့မြေသွင်းရနံ့လေးတွေကိုအယံကြိုက်တယ်။ခလေးဘွားတို့ကခံစားခဲ့ရတဲ့မြေသွင်းနံကိုအမြဲပြန်တန်းတာတယ်ဆိုပဲ။ဒီစကားကိုကြားပြီးတော့ချက်ချင်းပဲကျွန်တော်လည်းအဲ့ဒီမြေသွင်းနံလေးကိုပြန်တန်းတာမိတယ်။အဲ့ဒီမြေသွင်းနံလေးကိုခန်းစားခြင်းမိတယ်။ဘယ်တော့ပြန်ရမလဲ။ဘယ်နည်းပြန်ရမလဲ။မျောနေမိတယ်။ဒီမြေသွင်းနံလေးကိုကြုံဘူးသူတိုင်းခန်းစားမိသူတိုင်းလည်းဒီအကြောင်းအရာလေးကိုနားထောင်ရင်းနဲ့အတွေ့အကြုံဝင်လာမယ်လို့ထင်မိပါတယ်။ကျွန်တော်တို့ကပူလို့အိုက်လို့မိုးရွာဖို့မျောတယ်။အပင်လေးတွေအပင်ကြီးတွေကသူတို့ရှင်သန်ဖို့မိုးကိုမျောတယ်။တောင်သူလေယာဉ်ဦးကြီးတွေနဲ့ဥယျာဉ်ချမ်းမြေစိုက်ပျိုးသူတွေကသူတို့စားဝတ်နေရေးအတွက်နဲ့လူတွေစားသောက်အသက်ရှင်နိုင်ဖို့အတွက်မိုးကိုမျောနေတယ်။စာရေးရင်နဲ့မိတ်ဆွေတယောက်ရှမ်းပြည်နယ်ပင်လောင်းမှာလက်ဖက်ပင်စိုက်ပျိုးဖို့သွားလေလာရင်ဒေသခံလက်ဖက်စိုက်ခင်ပိုင်ရှင်တွေကိုဒီဒေသမှာတစ်နှစ်မှာမိုးဘလို့ရွာလဲလို့မေးတော့ဒေသခံဦးကြီးကတစ်နှစ်ကိုတစ်ခါပဲရွာတယ်တခါရွာရင်သုံးလာပဲလို့ပြန်ဖြေလို့ဥတက်မတက်ရေးခဲ့ရတယ်လို့ပြန်ပြောပြခဲ့တယ်။ဒါတောင်ကုန်းမြင့်ဒေတာဖြစ်တဲ့ရှမ်းပြည်နယ်ရဲ့မိုးရွာတည်နော်။အခုဆိုရင်ဘလို့ရွာနေပါမလဲ။တစ်နှစ်ကိုတစ်ရက်ပဲရွာတယ်လို့ဖြေလို့မလားမသိ။အော်မိုးဆိုတာလူတန်းစားအသီးအသီးအတွက်နေရာဒေတာအသီးအသီးအတွက်မရှိမဖြစ်ပါလား။အမဲစိမ့်တစ်တော်တွေပြုံးကုန်တော့မုတ်တုံလေးမမှန်တော့ဘူး။မုတ်တုံလေးမမှန်တော့ဝတ္တန်ကာလဖြစ်ပေမဲ့မိုးလေးရွှဲရွှဲမဆူတော့ဘူးမိုးလေးရွှဲရွှဲမဆူတော့တက်ရှိတက်မဲ့မြင်မြင်သမျှအလုံးက၆တွေ့လို့နေပါရောလေတကယ်တော့အခုလိုမုတ်တုံလေးဖောက်ပြန်ဖို့ဝတ္တန်မိုးမဆွေဖို့အတိတ်ကတရခံကတော့လူတွေပါပဲဖျားသခင်အကောင်းဆုံးအကျံစီနဲ့ဖန်ဆင်းထားတဲ့သဘာဝရန်တရားကြီးအချိန်မှန်ရာသီမှန်မလဲပတ်နိုင်အောင်လူတွေပဲဖြည့်ဆည်းခဲ့ကြပြီဖျားက ဘာကြောင့်ဒီလိုဖြစ်စီတာလဲလို့ပြန်အပြစ်တင်နေကြပြန်ပြီ။ဝတ္တမိုးမမှန်တဲ့အကြောင်းကိုတွေးမိတော့ဝိညာဉ်မိုးအကြောင်းလဲစင်ကြင်မိလာပါသည်။ဆရာဘုရားသခင်ကကျွန်တော်တို့အိမ်ထောင်ကိုဘာဖြစ်လို့ကောင်းချီးမပေးတာလဲမသိဘူး။လှုပ်သမျှအဆင်မပြေဘူး၊စူးစမ်းသမျှအရာမထင်ဘူးလို့လူငယ်လေးတယောက်ကအားလေးရှာလေးနဲ့ပြောတာကိုသတိရမိပါတယ်။ဘုရားသခင်မျက်နာမလိုက်ပါဘူး။နှုတ်ကပတ်တော်ထဲမှာပြောထားတယ်ဘုရားသခင်ဟာသိုးတော်သူကောင်းတော်သူအပေါ်မှာမိုးကိုရွာစေတယ်နေကိုပူစေတယ်မခွဲကြပါဘူးဘုရားမြတ်တာမခွဲကြပါဘူးဘုရားပေးတဲ့တူညီသောကောင်းကြီးတွေကိုခံယူတဲ့ပုံစံချင်းကွာနေတာကိုသူမမြင်နိုင်သေးပါလားကောင်းကြီးစီးဆင်းလာရာလမ်းကိုအမင်္ဂလာတွေနဲ့သူပိတ်ဆို့နေတာသူမမြင်နိုင်သေးပါလားမင်းကိုဘုရားချစ်တယ်ငါကိုလည်းဘုရားချစ်တယ်ငါကိုကောင်းကြီးနေတိုင်းပေးတယ်လို့မင်းကိုလည်းဘုရားသခင်ကနေတိုင်းကောင်းကြီးပေးတယ်။ငါဘုရားသခင်ကောင်းကြီးစီးဆင်းလာရာလမ်းကိုနှုတ်ကပတ်တော်နဲ့ရှင်းလင်းထားတယ်။ကောင်းကြီးမင်္ဂလာအရှိန်အဟုန်နဲ့စီးဆင်းလာဖို့ပြင်ဆင်ထားတယ်။ဥပမာကွာမင်းအိမ်နဲ့ငါအိမ်ကိုစီးဆင်းနေတဲ့ရေချောင်းလေးရှိတယ်။ငါကငါအိမ်ကိုစီးဆင်းလာမဲ့ရေချောင်းလေးတဲ့ကိုအမိုက်တွေမပစ်ဘူး။အမိုက်တွေတွေ့ရင်လဲဆယ်လိုက်မယ်ဆိုရင်ငါအိမ်ကိုစီးလာတဲ့ရေချောင်းထဲကရေတွေကတန့်ရှင်းမယ်ကြည်လင်မယ်ရေစီးအားကောင်းမယ်ဒါပေမဲ့မင်းကတော့မင်းအိမ်ကိုစီးလာမယ်ရေချောင်းလေးတဲ့နေ့တိုင်းအမိုက်တွေပြစ်ထည့်မယ်တရက်နည်းနည်းပြစ်မယ်ကြာလာတော့မင်းစီကိုစီးဆင်းလာမယ်ရေတွေတဖြည်းဖြည်းနဲလာမယ်စီးဆင်းလာတဲ့ရေတွေကလည်းမင်းပြစ်ထားတဲ့အမိုက်ကြောင့်ညစ်ပတ်တဲ့ရေယောဂပူတည်ဆောင်နေရဖြစ်လာမယ်ဒီလိုပဲပေါ့ဖျားသခင်ကအားလုံးကိုနေ့စဉ်တူညီတဲ့ကောင်းကြီးတွေပေးနေပေမဲ့မင်းဘလို့ခံယူသလဲဘလို့ပြင်ဆင်သလဲဆိုတဲ့အပေါ်မှာမူတည်နေတယ်ဖျားပေးတဲ့ကောင်းကြီးတွေမင်းစီကိုတန်တန်ရှင်းရှင်းအရှိန်အဟုန်နဲ့ပြန်စည်းဆင်းလာဖို့နေ့တိုင်းမင်းပြစ်ချနေတဲ့အမိုက်တွေကိုမင်းပြန်ဆဲရမယ်စေးလိတ်အရက်တောက်တာလောင်းကစားလုပ်တာဆဲဆူရန်ဖြစ်တာတွေကအစအားလုံးကိုမင်းပြန်ဆဲရမယ်။အဲ့ဒီလိုပြန်ဆဲနိုင်ဖို့နှုတ်ကပတ်တော်ကိုအမိပြုရမယ်။အားကိုရမယ်။ယုံကြည်ရမယ်။မင်းအသက်တာမှာနှုတ်ကပတ်တော်မိုးရေကိုမခံယူလို့နှုတ်ကပတ်တော်မိုးရေကိုအမိမပြုလို့မကြီးပွားမတိုးတက်တာပါလို့ခွန်အားပေးဖြစ်တယ်။နှုတ်ကပတ်တော်မိုးရေကိုတင်တန်မိုးထားကြည့်ပါ။နှုတ်ကပတ်တော်မိုးရေနဲ့ကင်းဝေးနေသူတွေရဲ့အသက်တာကိုစင်ကြင်ပြီးတော့ကြိုးစားနေပါရဲ့နဲ့တည်ယူနေပါရဲ့နဲ့အားထုတ်နေပါရဲ့နဲ့မရင်ကျက်နိုင်သေးတာကိုလည်းသတိပြုမိပါတယ်။ကို့ပါတာကို့အကြိုက်တရားဟောချက်တွေကိုရှာဖက်နေတာကြီးထွားမယ်မထင်လိုက်ပါနဲ့။ကို့ကြိုက်တဲ့ဆရာကို့သဘောကျတဲ့ဆရာရဲ့ဒေသနာတွေကိုစင်ကြင်နားထောင်နေုံနဲ့နှုတ်ကပတ်တော်ပြေးဝပြီလို့မထင်လိုက်ပါနဲ့။ဒီအပြုမူဟာလူညံနဲ့သာဖြည့်ရှင်းနေတဲ့နိလမ်းပဲဖြစ်ပါလိမ့်မယ်။အပေါ်မှာပြောခဲ့တဲ့လမ်းရိုင်းသီးပင်ဆိုင်တဲ့လူလိုဖြစ်နေပါလိမ့်မယ်။မိုးမရွာလို့ရေဖြန့်ရေလောင်းမျောစာထဲ့နေပေမယ့်မိုးရေထဲမှာပါတဲ့အနှစ်သာရတွေလူတွေနားမလည်နိုင်တဲ့ရာသီမှန်ခြင်းရဲ့သဘောတဘာဝတွေကင်းမဲ့နေတာကြောင့်ထင်သလောက်မသီးသီးပြန်တော့လည်းမကြည်ထွားစံချိန်မမီဖြစ်နေတတ်ပါတယ်။နှုတ်ကပတ်တော်စိတ်ကိုခံယူခြင်းဆိုတာကိုကြိုက်တာကိုရွေးနားထောင်ဖို့မဟုတ်ပါဘူး။ကိုကြားချင်တာကိုကြားဖို့ဖန်တီးယူတာမဟုတ်ပါဘူးအချိန်တန်လို့ကိုအသက်တာမှာလိုအပ်တဲ့အတိုင်းဘုရားဖို့ပြတာဖြစ်တယ်ကိုကြိုက်ကြိုက်မကြိုက်ကြိုက်ဒီအရာဟာကိုနာခံဖို့ဘုရားပေးတဲ့နှုတ်ကပတ်တော်ဖြစ်တယ်အဲ့ဒီအထဲမှာကိုအသက်တာဘုရားအလိုတော်နဲ့ညီကြည်ထွားဖို့ဘုရားထည့်ပေးထားတဲ့နှုတ်ကပတ်တော်မိုးရေရှိတယ်မိုးခေါင်တဲ့အခါမှာနှစ်ရှည်ပင်ကြီးတွေတိတ်မတိတာပါဘူးအတိမတိအပွင့်မပွင့်စံချိန်မမီတာကလွဲလို့ရေတောင်မြစ်တွေကမြေအောက်ခန့်နှစ်နှစ်ထဲမှာပဲရှိနေတော့မြေအောက်ရေနဲ့ရှင်သန်နိုင်တယ်။ဒါပေမဲ့ရာသီပင်လေးတွေပန်းပင်လေးတွေကတော့ရေရှည်မခံနိုင်ပါဘူး။မတိမပွင့်နိုင်တဲ့အပြင်မြေအောက်ရေရောက်တဲ့အထိအမြစ်တွေမထိုးဆင်းနိုင်တော့ရပ်ပိုင်းအတွင်တွေးချောက်သွားတာပါပဲ။ဒီလိုပါပဲ။ဖျားသခင်နဲ့နှုတ်ကပတ်တော်နဲ့အမြဲတမ်းအသက်တာကိုစင်ကြင်လျှောက်လန်းနေသူတွေရဲ့အသက်တာကတော့နှုတ်ကပတ်တော်ကိုအပြင်ကနေမကြားရသည့်တိုင်အောင်နှစ်ရှည်လများစွာနှလုံးသားထဲမှာတူမိထားတော့လောကရန်ကိုကြုံဆုံရတိုင်းအတွင်းထဲကလာတဲ့နှုတ်ကပတ်တော်မိုးရင်နဲ့ပြန်ရှင်သန်နိုင်တယ် ဖျားနဲ့အသက်ရှင်မှုထက်ကို့အားကိုကူးစားတဲ့သူတွေကိုယ်တိုင်နှုတ်ကပတ်တော်ဆင်ခြင်ဖတ်ရှုတုံမိထားဖို့ထက်သူများပြောမှသူများဟောမှသူများတိုက်တွန်းနေမှရက်တီတက်တဲ့သူတွေကတော့ဟောမဲ့လူပြောမဲ့သူကူမဲ့သူမရှိရင်စာရံနောက်ဆွဲနှုတ်စရာမလိုပဲအလိုလိုနေရင်ဘဝကတွေးချောက်သွားတာပါပဲမိတ်ဆွေလူတွေရဲ့လောဘကြောင့်အမြဲစိမ်းတော်တွေကုန်လို့မုတ်တုံလေးမမှန်တော့ဘူးဝတ္တန်ကာလမှာမိုးမရှိတော့ဘူးတလောကလုံးပူအိုက်နေရပြီဒီလိုပါပဲလူတွေရဲ့ဖျားကိုစန့်ကျင်လို့တဲ့သဘောတွေများလာတဲ့အတွက်ကြောင့်မကြခင်တန်ရှင်သောဝိညာဉ်တော်ကိုရုပ်သိမ်းဖို့ကာလနီးနီးလာပြီနှုတ်ကပတ်တော်ကိုကြားကျင်ပါတယ်ဆိုတာကြားရဖို့ခက်ခဲလာမယ့်အချိန်တွေရောက်လာပါပြီအင်တာနက်တွေ YouTube တွေအားကိုနဲ့ဖျားကိုဝုတ်ပြနိုင်တယ်လို့မကြွေးကြပါနဲ့မကြခင်တင်အားကိုနေတဲ့အရာတွေပျက်စီးမဲ့အချိန်ရောက်လာတော့မယ်ရတဲ့အချိန်တွင်မှနှုတ်ကပတ်တော်ကိုဖုန်းနဲ့တိမ်ထားဖို့ထက်နှလုံးသားထဲမှာတိမ်ထားတတ်ဖို့ပြင်ဆင်ပါနှုတ်ကပတ်တော်ကိုမိသားစုလက်တွေ့အသက်ရှင်ခြင်းအတွက်ပြင်ဆင်ပါခံစားရတဲ့ကောင်းကြီးတွေကိုအိမ်နီးချင်းကိုမေတ္တာနဲ့ဝင်ကားဖို့သင်ယူပါခေါ်အားရတဲ့နှုတ်ကပတ်တော်ကိုကိုယ်နှလုံးသားမှာအချိန်တိုင်းဆင်ခြင်လိုက်လျှောက်ပါမုတ်တုံလေးမမှန်သေးပေမဲ့ဝတ္တန်မိုးမဆသေးပေမဲ့ဝิญဉေမိုးနှုတ်ကပတ်တော်မိုးအချိန်မမှန်ရွာသွန်းပေးနေသေးလို့ကျေးဇူးတင်ပါတယ်ဖျာဖျာသခင်သည်အချိန်တိုင်းမှာကောင်းမြတ်တော်မူ၏ဟာလေလုယာအာမင်နာစင်ခွာယူကြသူအားလုံးတို့အပေါ်ဖျာသခင်ကောင်းချီးပေးပါစေ